Hello, Minglava Shin. Hi, everybody. I hope you all are having a moderately good Saturday under the circumstances. Today, tomorrow, past scholarship, a jump, jam, lesser, Japanese, a soya ka, government ka pay de, max scholarships, or a jump, jam, up to parish. Our tones and damage, my max scholarship, a jump, shim, jam, max scholarship, yeah, information, leo, through a website, one, a beer, dimpia, pita, bame, pilo, shien, the max scholarship go, ya, tare, nimanga, diago, the podcast, my interview, lo, polo, court, habarish. Tuwe interview leo na thang chicha ba, tu bear advice leo le, te cha na thang chicha ba, a yang go a to wen ba ra shen. Di tuwe interview leo bi doare kamaro, jima ka di nyima nge le piyo toare te a ye chi re a ya leo gong no piyo, summarize lo bi do ma piyo ba ra shen. So let's get started. Let's talk about the Max Scholarship, everybody. Let's dive right into it. Now, let's say Macaunzia Bono, the Max Scholarship 2022, or now, 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 scholarship car 11th May Mabe, application date ga Pedwabi Chabare, Ero, Kujun la Mabioners, or Nenner and Naujanevi, Nene Motor, or you Naujanevi, Tamalo, Jamaga, the Max Scholarship, which I'm Sepi Biome, Palules, or now, Nitwa, prepare low polo, Draba, Ero, Jamaro, scholarship day, apply low bisolution, Pau, Mira, Matam, Lesser, Wonine Jay Piro, So Japanese government website boma the max scholarship information or throw amyan ye ba de upama myanmar pi ma so lo shin myanmar pi ma shi de Japanese government ye website ko twa pi lo ji ba ai kha ja lo shin throw ye information and culture so a tap out ma Japanese government scholarship for 2022 so pi lo link le shi ba de ai link ma ma throw ga di scholarship ye but ne patat de a chaung le de di scholarship ko bolo myo apply lo am le so link le pay thar a phit par shin ero prathama u so myanmar embassy myanmar pi ma shi de Japanese government embassy of Japan in Myanmar so a website ko a yin song twa ma phit par de chima di website ye link ko la ba di podcast ye information ye ma tap pay thar ba ma shin. So let's get started. The government of Japan offers Max Scholarship Program, which is a government full scholarship program to international students who wish to study in Japan. Taro di thoro pyo tha de atai me Japan nainga ma sa tin chin ne international chang tu chang da de akon long go thoro wa pe de government ga pe de scholarship le phit par de. Di scholarship ga ba de cover phit le shilo so lo shin tuition fee covers phit de monthly stipend shi ye round trip ticket from Myanmar to Japan. So akon long cover The Embassy of Japan is pleased to announce that the applications of the Max Scholarship 2022 intake are open until 11th May. So, dine maro 11th May ma kuna pyo thar atai me pi thaw bi phit par de. Da ma lo jamaro a naw ne atwa prepare lo pho atwa ko di scholarship a chang pyo na phit par de. There are four types of program, including research student programs, undergraduate students program, College of Technology students program, and specialized training college students program. So, this scholarship ye two cha cha ka ba le so. Tomorrow, undergraduate le pay de, graduate level le pay de. Now, biro technology college ma tat chen ne du le twel le pay de lo myo, specialized training college bo no. Di oh. Bachelor undergrad ma ho phane vocational degree lu myo le be thro training pay bar shin er di scholarship le ya so lo shin phin a kong long atat ayue myue thro apply lo lu ya bar de atat ayue myue so ro 35 ne na out paw no 35 ne athat de ya ro apply lo lu ma ya baw unfortunately er tomorrow research student program le shi de undergraduate program le shi de college of technology le shi de specialized training program le shi de er d program ne a long shi de twa chaw mo lo tu ye website le ma te cha ko ga twa pi lo chi bu lo lo at par de tu a variety of fields le par de fields ye a mya yi le thro pay tha par de ho limit lout tha ra myo ma shi baw myama pi yo pyan la ma la graduate pi lo shin so ro le be pyan la pu ro hout par de shi par de da ba me lo budu ma bond tho pi ro pyan la khain na ma hout baw များသောအားဖြင့်သူတို့ကဂျပန်မှာဆက်ပြီးတော့စာသင်မယ်ဂျပန်မှာဆက်ပြီးအလုပ်ရမယ်ဆက်ပြီးတော့ research လုပ်မယ်ဆိုလို့ရှင်လည်းသူတို့က welcome ဖြစ်ပါတယ်ရှင် so ဒါကတော့ D Max scholarship ရဲ့ basic information လေးပဲဖြစ်ပါတယ်အခုကျမတို့ Max scholarship ရထားတဲ့ညီမလေးရဲ့interview လေးကိုဆက်ပြီးတော့နားထောင်ကြည့်လိုက်ကြအောင်နော်ညီမရေညီမရေအကြောင်းလေးကိုနည်းနည်းလေးမိတ်ဆက်ပေးပါနော
်ဟုတ်ကဲ့ပါမရေတွေ့ရတာအများကြီးဝမ်းသာပါတယ်ညီမနာမည်ကတော့ကောင်းစုလွင်လို့ခေါ်ပါတယ်ပေါ့เนาะညီမက စေတက်ကတို့တက်ကနေပြီးတော့စေပညာပွဲရပါတယ်အဲ့ဒီစေပညာပွဲရပြီးရဲ့နောက်ပိုင်းမှာဟိုမြန်မာနိုင်ငံဆရာဝန်အသင်း UNFPA နဲ့တွဲလုပ်တဲ့ Reproductive Health Project မှာလုပ်ခဲ့ပါတယ်တစ်နှစ်ပြီးတော့ဘန်ကောက်ဆေးရုံရဲ့မြန်မာပြည်ရုံးခွဲမှာ၃နှစ်လုပ်ခဲ့ပါတယ်အဲ့ဒီအဲ့ဒါပြီးရဲ့နောက်မှာဂျပန်အစိုးရရဲ့ Max Scholarship ကိုလျှောက်ပြီးတော့ Max Scholarship နဲ့ဂျပန်ကိုပညာတော်သင်လာပါတယ်ပေါ့နော်Master Program တွေလာပြီးတော့ Master ပြီးသွားတော့လည်း Max ကExtend ထပ်လုပ် PhD အတွက် Extend ထပ်လုပ်လို့ရတော့အခု PhD အတွက် Extend ထပ်လုပ်ထားပြီးတော့အခုကတော့ PhD နောက်ဆုံးနှစ်ပေါ့နော
်อืมโอเคညီမရဲ့အဲ့ဆိုအခုခုနကလည်းညီမ Max Scholarship အကြောင်းပြောသွားတယ်ဆိုတော့မအားတို့ဒီနေ့ပြောမယ့်အကြောင်းရင် Max Scholarship အကြောင်းပေါ့နော်အဲ့ညီမပထမဆုံးမေးခွန်းကတော့ညီမ apply လုပ်တဲ့ scholarship က Max Scholarship ဆိုရယ်မသိပြီဒါပေမဲ့လို့တခြား scholarship တွေရောညီမ apply လုပ်ဘူးလားမသိဘူး
ညီမအတွက်ကတော့လေကံကောင်းတယ်လို့ပဲပြောအောင်ညီမပထမဆုံး try တာလဲ math scholarship ပဲအဲ့ပထမဆုံး try နေတဲ့အချိန်မှာပဲရသွားတာဆိုတော့တခြား scholarship တွေရော try မလုပ်ကြည့်ဘူးဟုတ်
ဟုတ်ပြီအာကံကောင်းတာပေါ့နော်ဘာလို့လဲဆိုတော့တခြားသူတွေမှမေးတဲ့သူတွေဆိုလို့ရှိရင် scholarship တော်တော်များများ try လုပ်ပြီးတော့တစ်ခုမဟုတ်တစ်ခုကရသွားတာပေါ့နော်ဒါမျိုးဒါညီမအရင်ကံကောင်းတယ်အဲ့တော့အမတို့ max scholarship အကြောင်းပြောကြအောင်အဲညီမ max scholarship ကို apply လုပ်တဲ့အခါမှာဘာ requirement တွေရှိလဲဆိုတာမအောင်နည်းနည်းလေးပြောပြပေးပါဟု
တ်ကဲ့ပါမညီမစပြီး apply လုပ်ဖြစ်ပုံကလေနည်းနည်းတော့ထူးဆန်းတယ်ပေါ့နော်ညီမအဲ့ချိန်မှာနိုင်ငံကြားပညာတော်သင်သွားချင်တယ်ပေါ့နော်ဒါပေမဲ့ဘယ်နိုင်ငံသွားရမလဲဆိုတာလည်းညီမမစဉ်းစားထားဘူးဘယ်နိုင်ငံသွားရမလဲဆိုတာလည်းမရွေးချယ်ထားဘူးပေါ့နော်ဟို US ကိုသွားရင်ကောင်းမလားဒါမှမဟုတ်လို့ရှိရင်တခြားဂျပန်ကိုသွားရင်ကောင်းမလားအဲ့လိုတော့ဖြစ်နေအဲ့လိုဖြစ်တဲ့အချိန်မှာညီမတို့ဖွားအိမ်နဲ့မာဂျာရုံးခန်းနဲ့ရနီးရမာဂျာရုံးခန်းနဲ့ရနီးရောအဖွားကမာဂျာရုံးခန်းမှာဂျပန်ပညာတော်သင်ခေါ်နေရအဖွားက math scholarship တွေပါလဲမသိဘူးဒါပေမဲ့သူသိတာမာဂျာရုံးခန်းမှာဂျပန်ပညာတော်သင်ခေါ်နေရအဲ့ဒါဟိုသူ့မြည်ဖြစ်တယ်ညီမအစိတ်ဝင်စားလို့ရှိရင်သွားလျှောက်ပေါ့နော်တမီးသွားလျှောက်ဆိုတာနဲ့အဲ့ညီမဖောင်းယူဖောင်းယူပြီးတော့ဖြည့်ပြီးတော့လျှောက်တာပေါ့နော်လျှောက်ပြီးတော့ကံမဲပါရလို့ပြောရမလားမသိဘူးအဲ့မာဂျာရုံးကနေပြီးတော့ screen တွေလောက်တဲ့ဟာတဲ့အဆင့်နေအောင်ပြီးတော့တန်ယုံကိုရောက်တန်ယုံကနေ screen တွေလောက်တဲ့အဆင့်နေအောင်ပြီးတော့အခုဂျပန်ကိုရောက်လာတာပေါ့နော်အဲ့တော့အခြေခံအားဖြင့်တော့ညီမမာဂျာမှာဖြေရတာကတော့ဟိုအင်္ဂလိပ်စာဖြေရတယ်ဂျပန်စာကတော့ optional ပေါ့နော်အဲ့ချိန်မှာညီမရဲ့ဂျပန်စာ level 0ဆိုတော့တိတိကျကျဘာမှမေးခဲ့နိုင်ဘူးညီမဒီဂျပန်စာကိုလေ့လာဖို့အတွက်စိတ်ဝင်စားပါတယ်အဲ့လောက်ပဲဖော်ပြနိုင်တယ်ဒါပေမဲ့ဘာမှမဖြေခဲ့နိုင်ဘူးပေါ့နော်အင်္ဂလိပ်စာကတော့ဟိုဆန်အောင်မီကလေးကိုကအဲ့လို IFC ဘာတွေအတွက်လေ့ကျင့်ထားတဲ့အခန့်ရှိတော့အဲ့အခန့်လေးနဲ့တော့အင်္ဂလိပ်စာကတော့အဆင်ပြေပြေနဲ့ဟိုပါသွားတယ်ပေါ့နော်အဲ့ဒါပြီးသွားတော့ research proposal ရေးခိုင်းတယ် research proposal ရေးခိုင်းတော့အဲ့ဒါကလည်းကံကောင်းတယ်လို့ပဲပြောရမှာပေါ့နော်ညီမအဲ့အချိန်တုန်းကလုပ်နေတဲ့ဟာကဟိုမြန်မာနိုင်ငံမှာရှိတဲ့ကျန်းမာရေးဆောင်ရှောက်မှုကိုမြှင့်တင်တဲ့ project တွေနဲ့ပတ်သက်တဲ့ဟာကို private sector အနေပြီးလုပ်နေရဆိုတော့ကျန်းမာရေးလောကကြောင့်နည်းနည်းလေးသိနေအဲ့နေရာမှာဘာ gap ရှိလဲဆိုတာကိုလည်းအကျဉ်းချင်းမြင်နေရတယ်ပေါ့နော်ပြီးတော့အဲ့ဟာလေးကိုလည်းဖြည့်ကျင်တယ်ပေါ့နော်အဲ့တော့အဲ့ဒီပုံမှာမူတည်ပြီးတော့ပဲဟို proposal လေးကိုရှင်းရှင်းလေးပဲရေးလိုက်တာဒါပေမဲ့အဲ့ဒီရှင်းရှင်းလေးရေးလိုက်တဲ့ဟာကကိုယ့်ရဲ့အတွေ့အကြုံပေါ်မှာမူတည်ပြီးရေးတဲ့ဟာဖြစ်တဲ့အတွက်ကြောင့်မို့လို့ interview ဝင်တဲ့အခါမှာလည်းဟိုဘယ်လိုပြောမလဲ convince ကောင်းကောင်းလုပ်နိုင်တယ်ပေါ့နော်ဟို interviewer တွေကစိတ်ဝင်စားလာအောင်ပြောနိုင်တယ်နောက်အဲ့ professor C ကိုဟို approve လုပ်တဲ့အခါမှာလည်းကိုကဟိုတိတိကျကျဘာလုပ်ချင်လဲဆိုတာသိတဲ့အတွက်ကြောင့်မို့လို့ဟိုတီတီရောက်တဲ့ professor နဲ့လည်း communicate လုပ်နိုင်တယ်ဆိုတော့အဲ့ဒီဟာတွေကညီမအဲ့အတွက်အားသာချက်တွေဖြစ်သွားပြီးတော့ math scholar ကိုရခဲ့တယ်လို့တော့ထင်ပါတယ်မဟုတ
်ဟုတ်ပြီညီမကျေးဇူးပဲအဲ့တော့နောက်ထပ်မေးခွန်းကတော့ဘာပြောချင်တယ်လဲမအောင်မေးချင်လားဆိုတော့ဒါအမြဲတမ်းမေးနေကြမေးခွန်းမှာသူများတွေကိုလည်းအာကေဝေးလူငယ်တယောက်က scholarship တခုကို apply လုပ်မယ်ဆိုလို့ရှင်ဘယ်လိုမျိုးပေါ့နော် top 3 things ဘယ်လိုမျိုး prepare လုပ်သင့်လဲညီမအနေနဲ့အတွေ့အကြုံရပေါ့နော်ဘယ်လိုမျိုး recommend လုပ်မလဲ advice ပေးချင်တယ်လဲညီမဟု
တ်အဓိကကတော့ကိုယ့်ရဲ့ဟိုပင်ကိုရှိနေတဲ့အားသာချက်တွေကိုအရင်လေ့လာပါပေါ့နော်အင်္ဂလိပ်စာကောင်းတယ်ဆိုလို့ရှင်လည်းအဲအင်္ဂလိပ်စာကောင်းတယ်ဆိုတဲ့ဟာကိုအမြဲတမ်းကောင်းနေအောင်လို့ maintain လုပ်ထားပြီးတော့ကိုယ့်အင်္ဂလိပ်စာကောင်းကြအောင်လည်းထောက်ပေါ်ပြသနိုင်တဲ့ဟို evidence တွေပေါ့နော်ဟိုစာမေးဝက်ဖြစ် IELTS နဲ့ပတ်သက်တဲ့အမှတ်တွေရထားပဲဖြစ် TOEFL နဲ့ပတ်သက်တဲ့အမှတ်တွေရထားတာပဲဖြစ်ဖြစ်အဲ့လိုမျိုးရှိထားလို့ရှင်သူများတဲ့ demand တာရယ်ပေါ့နော်နောက်တစ်ခုကကြတော့အခုတော့ဟိုအကြောင်းမပြီးသေးတဲ့သူတွေပေါ့နော်အဓိကအကြောင်းမပြီးသေးဘူးအကြောင်းတက်နေတဲ့သူတွေအနေနဲ့ကလည်းကိုအကြောင်းတက်နေတဲ့ချိန်မှာ grading ကအောင်လုပ်ထားဖို့ကအရေးကြီးရယ်ပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီ grading ကလည်းတနည်းတစ်ဖုံအနေနဲ့တော့အကျိုးပြုတယ်ကိုအဲ့ undergrad level မှာတက်ထားတဲ့ grading ကကောင်းနေရဆိုလို့ရှင်ဒီကလေးဒီ ဟိုတခုခုဆိုလို့ရှိရင်တည်တည်ချာချာလောက်တတ်တယ်ဆိုရက် credibility တက်သွားတဲ့ကြောင့် scholarship ပေးရသူတွေကလည်းအဲ့ဒါကို use ထားပြီးကြည့်ရပေါ့နော်အဲ့တော့ grading ကောင်းအောင်လုပ်ထားမယ်အင်္ဂလိပ်စာကောင်းအောင်လုပ်ထားမယ်နောက်တစ်ခုကကြတော့ communication skill ပေါ့နော်ကိုပါလုပ်ရှင်တယ်ကိုပါဖြစ်ရှင်တယ်ဆိုတာကိုသူများကိုနားလည်အောင်ရှင်းရှင်းလင်းလင်းပြောနိုင်အောင်ပေါ့နော်အဲ့ဒီလိုမျိုး skill တွေကိုလေ့ကျင့်ထားမယ်ဆိုလို့ရှိရင်ဘယ်လို scholarship မျိုးမှမဆိုအဆင်ပြေပြေနဲ့ရွေးချယ်ခံနိုင်ရရွေးချယ်ခံရမယ်လို့တော့ညီမထင်တယ်ပေါ့နော
်ဟုတ်ပြီအရင်လည်းအရေးကြီးတယ်အဲ့တော့နောက်တစ်ခုအကယ်၍ညီမကို add လုပ်ခိုင်းမယ်ပေါ့နော်ဥပမာအာ research အနေနဲ့ပေါ့ research proposal ရေးမယ်ဆိုပါတော့လူတယောက်ကအာဒီကိုယ့်ရဲ့ field ထဲမှာမတက်ဘူးအလုပ်ရဲ့ဘယ်လိုပြောရမလဲအလုပ် work experience ကလည်း limited ဖြစ်နေမယ်ဆိုရင်ရောညီမဘယ်လိုမျိုး advice ပေးနိုင်မလဲမသိဘူးဘာလို့လဲဆိုတော့တချို့ apply လုပ်မဲ့ဟိုလူငယ်လေးတွေမေးကြတာကတော့သူတို့အလုပ် full time job အလုပ်မရှိခဲ့ဘူးပေါ့နော်အဲ့လိုမျိုးဆိုလို့ရှင်ရောဟိုဒုက္ခရောက်မှာလား apply လုပ်ဖို့လို့အတွက် effect ဖြစ်မလားဘာမလားဆိုတော့သူတို့ဘယ်လိုမျိုးဟို critically think လုပ်ပြီးတော့ဘယ်လိုမျိုး apply လုပ်နိုင်မလဲပေါ့နော်ရေးနိုင်မလဲဆို
ဟော research ဆိုတာကလေညီမတို့ပတ်ဝန်းကျင်မှာပဲရှိနေတာအဲ့တော့အလုပ်လုပ်တယ်ဆိုလို့ရှင်တော့လုပ်ငန်းဝင်ရရမယ်အလုပ်မလုပ်ဘူးဆိုလို့ရှင်လည်းသတင်းတွေနားထောင်မယ်ကိုယ်ပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုကြည့်ပြီးတော့ကိုအနေနဲ့အဲ့နေရာမှာဘယ်လို gap ထိနိုင်မလဲဆိုတာကိုစဉ်းစားနိုင်မှာဆိုရင်အဲ့ဒါက proposal ဖြစ်သွားတယ်။အလုံးလုံးမှမဟုတ်ဘူးပေါ့နော်။အလုံးလုံးရတော့ကိုပတ်ဝန်းကျင်ကအလုံးပတ်ဝန်းကျင်ဖြစ်သွားပြီးဒီမှာဘာ gap ရှိနေလဲဆိုတာမြင်မှာပေါ့နော်။အဲ့လိုမျိုးမှမဟုတ်ဘူးကိုကအခုကျောင်းသားဆိုလို့ရှိရင်လည်းကိုကျောင်းတက်နေတဲ့ပတ်ဝန်းကျင်မှာကိုနဲ့သက်ဆိုင်တဲ့ဟာပေါ့နော်။ဘာကဟို gap ထိနေလဲဘာကဟိုလိုအပ်ချက်ဖြစ်နေလဲပေါ့နော်။အဲ့လိုအပ်ချက်ကိုကဘယ်လိုဖြည့်ဆည်းပေးနိုင်မလဲဆိုတဲ့ဟာတော့တဲ့နေနေနားထောင်ရမယ်နောက်တစ်ခုကကြတော့တခြားကိုဖီးမှာကိုနယ်ပယ်မှာရှိတဲ့သူတွေဘာတွေလုပ်နေလဲပေါ့နော်သူတို့ ਨੇ ပတ်သက်တဲ့သူတွေတနာတွေကဘာတွေရှိလဲဆိုတာကိုအစင်မပြတ်လေ့လာနေမယ်ဆိုလို့ရှိရင်တော့သူတွေတနာ proposal research proposal တခုကိုကောင်းကောင်းနဲ့ရေးထိုင်မယ်လို့ညီမတို့ထင်တယ်ပေါ့နော်အဲ့ဒါလည်းညီမဟိုတခြားသူတွေမင်းလည်းအဲ့လိုအကြံပေးရပေါ့နော် research proposal ဆိုတာဒီအထူးဆိုင်ကြီးမဟုတ်ဘူးဟိုအရန်ဆန်းဆန်းကြက်ကြက်ကြီးမဟုတ်ဘူးrocket science မဟုတ်ဘူးဒါပေမဲ့ကိုယ်ဘေးနားမှာရှိနေပြီးခက်ခဲနေတဲ့ဟာလေးတွေကိုကိုသိထားရလေးနဲ့ဘယ်လို solution ဖြစ်အောင်လုပ်နိုင်မလဲဆိုတဲ့ဟာပေါ့နော် solution မဟုတ်တော့မှဒါလေးကပြဿနာဖြစ်နေပြီဒါလေးဒီ improve လုပ်ဖို့လိုအပ်တယ်ဆိုရင်ကို proposal ဖြစ်သွားတယ်
ဟုတ်အဲ့ကိုနိုင်ငံရဲ့ဟိုဘယ်လိုပြောမလဲဒုက္ခလေးတွေဒါမှဒုက္ခထက်အဒုက္ခဆိုတဲ့စကားထက်လိုအပ်ချက်လေးတွေဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲဆိုတာမျိုးတည်တည်ချာချာစဉ်းစားနိုင်လို့ရှင်ဘယ်လိုမျိုးကူညီနိုင်မလဲဆိုတာမျိုးကို feel နဲ့ပတ်သက်ပြီးတော့ဆက်နွယ်ပြီးစဉ်းစားနိုင်မယ်ဆိုလို့ရှင်ဒါ research proposal ကိုကောင်းကောင်းမမရေးနိုင်တာပေါ့နော်ဟုတ်ပြီအာနောက်တစ်ခုမေးချင်တာကတော့ခုနကညီမပြောသွားတယ် max scholarship မှာဟို research proposal ရေးပြတဲ့အခါမှာလည်းလူနဲ့တွေ့တဲ့အခါမှာကောင်းကောင်းမ explain လုပ်နိုင်နေတယ်ဆိုတော့ तू interview ရှိတယ်ပေါ့နော် max scholarship မှာ
โอเคอินเทอร์วิวอ่ะ2ครั้งဖြေရတယ်မှာโปรเฟสเซอร์เนี่ยมาဆိုလို့ရှိရင်တော့3ครั้งဖြေရတယ်ပေါ့เนาะมาจามาတစ်ครั้งဖြေရတယ်နောက်တစ်ခုကဂျပန်တန်ယုံมาတစ်ครั้งဖြေရတယ်နောက်တစ်ခုကကြာโปรเฟสเซอร์ကိုကို accept letter provide လုပ်ဖို့အတွက် convince လုပ်တဲ့ဟာတစ်ครั้งရှိတယ်ပေါ့เนาะအဲ3ครั้งဖြေရတယ်သူ
โอ้အညီမေမမတချို့မေးမေးခွန်းလေးတွေမှတ်မိသေးလားရင်ပြောပြပေးလို့ရလား
မေးခွန်းလေးတွေခဏလေးပါရှင်ငါမင်းရဲ့ edit ပြန်လုပ်อ่ะခုနကဖုန်းတန်တော့မြည်ပါ sorry เนาะမှာ
ဟုတ်ရပါတယ်ဘာမဖြစ်ဘူးတခါလေကြမရဲ့အိမ်နာ motorcycle ဝီးဆိုပြီးမောင်းတော့အတန်လေးလဲဟို podcast တွေမှာပါသွားတတ်တယ
်
ဟိုညီမပြောသလိုပဲဟို research proposal နဲ့ပတ်သက်တဲ့မေးခွန်းကတော့ဟိုမေးပါမှာပေါ့နော်ဘာလို့ဒီ research proposal ရေးတယ်လဲဘယ်လိုမျိုး research proposal အကြောင်းပို့ပြီးရအောင်ပြခိုင်းမှာ
သုံးချက်အကြောင်းပြောပြီးပြီးဟာ act လုပ်ချင်တယ်ပြီးသွားပြီ scholarship interview လို့ရဆိုလို့ရှင်ရင်ဘယ်လိုပြင်ဆင်တယ်လဲဆိုတာဟို scholarship interview အတွက်ကိုဘယ်လိုပြင်ဆင်လဲဆိုတာညီမပြောပြီးသွားရယ်နော
်ပြောပြီးသွားပြီမကအရာအောက်ကမိလေးတသေးလေးတခု
What do you think students should do in the aftermath of the application and the interview?
Actually, I wonder if you could tell me the questions they asked for the interview if you can remember.
I think mostly about the general knowledge and my background and my intention to apply for the scholarship.And after getting that scholarship, how can I contribute to the community, the country? Yeah, that kinds of things.
The scholarship ka o de lo myama pyo pyan ya me so de ho contract shi la.
Ma shi u ma. Tu wa paw no. ဟိုဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပေးရ development aid မဟုတ်ဘူး mask ကြတော့ mask ကြတော့ဒီ Japan နိုင်ငံအတွက်ကောနောက်တကယ်ပါလုံးအတွက်ကောလူဆွာအရင်မြစ်ကိုမြင့်တင်နေဆိုတဲ့သဘောပေါ့နော်အဓိကဟိုအဲ့လိုပြောမယ်မသူအဓိကတော့ Japan နိုင်ငံအတွက်ကို तू ကဟိုလူဘယ်လိုပြောမလဲ merit based merit based ဖြစ်တဲ့အတွက်ကြောင့်မဟုတ်သူကလူတော်တွေကိုခေါ်ပြီးဒီမှာ research လုပ်ပြီးတော့ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့တော့ तू ကမြန်မာတို့မြန်မာနိုင်ငံကိုပေးတယ်လို့မျိုး US ကလူတွေလည်းလျှောက်တယ် UK ကလူတွေလည်းလျှောက်တယ် Australia လူတွေလည်းလျှောက်တယ်ဆိုတော့အဲ့လိုမျိုးပုံစံတော့ဖြစ်တယ်ဖြစ်တော့ပြန်ရမယ်ဆိုတဲ့ဘောတော့မရှိဘူးဒါပေမဲ့ကိုဟိုကိုနိုင်ငံအတွက်ဘာလို့ပေးနိုင်မလဲဒါပြီးွားလို့ရှိရင်ယင်ဂျပန်နိုင်ငံအတွက်ဘယ်လိုအကျိုးပြုနိုင်မလဲဒါမှမဟုတ်ယင်ဒီ society တစ်ခုလုံးအတွက်ကိုကဘယ်လိုအကျိုးပြုနိုင်မလဲပေါ့နော်အဲ့ဒါကတော့ဟိုသူ့ကိုကြည်ကြည်လည်လည်ပြောပြပေးနိုင်ရတယ်ပေါ့နော်
ဟုတ်ပြီညီမကျေးဇူးပဲအဲ့ဆိုမတော့နောက်ထပ် question တစ်ခုသွားရမယ်အဲ့ဒါတော့ aftermath ပေါ့နော် interview လည်းပြီးသွားပြီးဒီ acceptance ဖြစ်ရလားမရလားလည်းမသိသေးတဲ့အချိန်မှာဘာတွေ prepare လုပ်သင့်လဲမသိ
အဲ့ချိန်မှာဟင်းချက်သင်တာပါအဲ့တော့ညီမဟဲ့အတွေ့အကြုံ
ပါပေါ့နော
်ပြောပါဦးဒီနိုင်ငံသားပညာတော်တဲ့ဟိုရဖို့အတွက်ကို90ရာခိုင်နှုန်းတော့ကျင်းတည်သွားပြီပေါ့နော်မရအောင်ဆိုရင်တော့မှလမ်းကြောင်းပေါ်ရပြောက်သွားပြီ။ဟို scholarship ဘယ်လိုရှာပါလဲသိသွားပြီ။အတွေ့အကြုံရှိသွားပြီ။ proposal ရေးသက်သွားပြီ။ professor နဲ့ဆက်သွယ်ပြီးသွားပြီဆိုတော့ကို့မှာအနည်းဆုံးတော့ဟိုလမ်းကြောင်းပေါ်ရောက်နေပြီ။ရဖို့က80ရာခိုင်နှုန်းသိကြပြီဆိုလို့ရှိရင်မင်းဟင်းကောင်းကောင်းချက်နိုင်အောင်ပိုစားလို့ရတဲ့အနေထားပေါ့နော်။ထမင်းချက်နိုင်အောင်သင်ထားပါလို့ပြောချင်ပါတယ်။နောက်တစ်ခုကကြတော့ဟို independent ဖြစ်အောင်ပေါ့နော်။ဟိုဒီရောက်လာတော်တော်ဒီရောက်လာတော့မဟုတ်ပါဘူးဘယ်နိုင်ငံမဲ့သွားတခြားကိုယ့်ဘာကိုတယောက်တည်းဆက်တာဖြစ်ရမှာဖြစ်တဲ့တွေ့ရမှာလို့ကို strong ဖြစ်အောင်ပေါ့နော် physically or mentally or strong ဖြစ်အောင်လို့ပြင်ဆင်ထားပါလို့ပြောချင်ပါအဲ့ထဲမှာထမင်းချက်ထားတင်တာပါတယ်နောက်တစ်ခုကကြတော့ဟိုယောက်ျားလေးရေဆိုလို့ရှိရင်ဟိုကားမောင်း license တော့ Spain C ကိုတင်ထားပေါ့နော်ကားမောင်း license ရှိထားရမယ် Spain C တက်ထားရမယ်ဆိုလို့ရှိရင်အဲ့ဒါတွေကရောက်လာလို့ရှိရင်ဒီမှာရှိရဲ့ license ကြောင်းတာတော့တကယ်တော့ဟိုကြောင်းတဲ့အိမ်နဲ့ဝေးတော့စပင်းသုံးရမယ်ဆိုလို့ရှိရင်လည်းစပင်းစီးရတော့ပေါ့နော်အဲ့လို daily life အတွက်အသုံးဝင်နိုင်မယ့်ဟာလေးကိုပြင်ဆင်ထားဖို့ရနောက်တစ်ခုကကြောင်းဟိုတော့အနည်းဆုံးတော့ master ဆိုလို့ရှိရင်နှစ်နှစ်ဒါမှမဟုတ်လို့ရှိရင် research student နဲ့ပေါင်း3နှစ်ပေါ့နော် PhD ဆိုလို့ရှိရင်နောက်ထပ်3နှစ်ဆိုတော့6နှစ်ဆိုတော့ခရီးရရှိတယ်ခရီးရရှိရတဲ့အတွက်ကြောင့်မို့လို့ကိုမလာခင်လေးမှာအိမ်မှာရှိရဲ့မိသားစုတွေဆွေမျိုးမောင်နှမတွေနဲ့လည်းအဲ့လိုချစ်ချစ်ခင်ခင်နဲ့ပေါ့နော်ဟိုအဖိုးတန်ချိန်လေးဖြတ်တန်းခဲ့ပေါ့နော်အဲ့တော့ညီမရှင်းလို့ရှင်းနေတာပ
ါ I think that's really nice ညီမဘာလို့လဲဆိုတခြားလူတွေဆိုများတော့ဖြင့် reference letter ကိုဘာလို့အကြောင်းပြောကြတာလဲ but ဟိုလူတားထောင်နေသူတွေလည်းဒီအကြောင်းသိနေမှာညီမပြောတဲ့ဥစ္စာလေးတွေအရင်အရေးကြီးတယ်မတုံးကလည်းအဲ့လိုပဲမ scholarship တော့မလျှောက်ဘူးဒါမလို့နိုင်ငံခြားမှာစာသွားတင်တော့တကယ်ပဲစပိန်မရှိတတ်ဘူးစပိန်မရှိတတ်တော့တနိုင်ငံလုံးစပိန်စီးနေနိုင်ငံမှာကိုတယောက်တည်းလမ်းနဲ့ကြီးရှောက်နေတာခုတတိမရှိတတ်သေးဘူး I wish that somebody had given me that advice. Jesus. Okay. အဲ့တော့နောက်တစ်ခုနောက်ဆုံးပြီးခဏနေပြီပေါ့နော်။မေခွန်လေးမေးချင်တာကအခုလိုမျိုးအခြေအနေမှာရှိနေတဲ့မြန်မာပြည်ကျောင်းသူကျောင်းသားလေးတွေကိုဘာများပြောချင်လဲမသိဘူး
။ခုလိုမျိုးအခြေအနေကအခက်အခဲပေါ့နော်။ဒါပေမဲ့အခက်အခဲကနေလည်းအခွင့်အရေးတွေလာနိုင်ပါတယ်။အဲ့ဒါကြောင့်ဟိုလိုအဓိကကတော့ဟိုမခံကျင်စိတ်တွေရှိမယ်စိတ်ပြက်အားရောတာတွေရှိမယ်အဲ့ဒါခံစားရတာပုံမှန်ပဲပေါ့နော်ညီမတို့လည်းမခံကျင်စိတ်တွေရှိရယ်စိတ်ပြက်အားရောတာတွေခံစားရတယ်ဒါပေမဲ့ဘလို့ပဲဆိုဆိုဟိုကိုယ့်ရဲ့တနေ့တာမှာပေါ့နော်ဟိုအဲ့ဒါကတော့ညီမအဖွားကအမြဲပြောရယ်ပေါ့နော်ကိုယ့်ရဲ့တနေ့တာမှာကုသိုလ်ရနိုင်မလားပညာရနိုင်မလားဒါမှမဟုတ်လို့ရှင်ရင်အကျိုးစီးပွားတစ်ခုခုရနိုင်မလားပေါ့နော်အဲ့သုံးခုရအောင်လို့ကြိုးစားပြီးတော့နေပါဆိုပြီးတော့အဖွားငငယ်ရဘလို့ညီမတို့ပြောရယ်ပေါ့နော်ပြောတော့အခုအချိန်နေမှာလေလူငယ်တွေနေနဲ့အချိန်ကိုပေါ့နော်အဓိကကတော့ဒီအချိန်ကိုကုသိုလ်ရတဲ့အချိန်ဖြစ်အောင်ဘာလုပ်မလဲပေါ့နော်နောက်တစ်ခုကကြောက်ကိုယ့်ရဲ့ personal development အတွက်ဘယ်လိုလုပ်မလဲကိုယ့်အနာဂတ်ရည်မှန်ချက်ကို personal development အတွက်ဘယ်လိုလုပ်မလဲပေါ့နော်နောက်ပြီးတော့ပညာရအောင်ဘယ်လိုသင်ယူမလဲပေါ့နော်အခုကအများကြီးကောင်းလာတဲ့အချက်ကကြတော့ဟို computer နဲ့ဟို wifi access ရမယ်ဆိုလို့ရှိရင်တော်တော်များများလေ့လာနိုင်တယ်ဖြစ်သွားအဲ့ကတော့ regular မှာဒီလိုမျိုးခက်ခဲနေတဲ့ပညာတွေကိုသင်ယူနိုင်တာမဟုတ်ပဲနဲ့ကိုလက်ရှိရှိနေတဲ့နေရာမှာနေမယ်ကိုရဲ့ capacity ကို develop လုပ်နိုင်တဲ့ course တွေကအများကြီးပေါ့နော်အဲ့မှာမှ open course ရှိရယ် free ပေးရနည်းနည်းရှိရယ်အမှ provide လုပ်မဲ့ IELTS preparation course လိုမျိုးရှိရယ်ပေါ့နော်အဲ့ဟာမျိုးကညီမတို့ဆယ်နှစ်ပြည့်ပြီးရဲ့အချိန်မှာဆိုလို့ရှိရင်အဲ့လိုအခွင့်အရေးမရှိ IELTS ဆိုလို့ရှိရင်လည်းဆရာနဲ့အတူတူသင်ရမယ်ပေါ့ နော်ဟိုအင်္ဂလိပ်စာကောင်းကျင်တယ်ဆိုလို့ရှိရင် American Center ရှိမယ် British Embassy ရှိမယ်ပေါ့နော်အဲ့လိုနေရာတွေမှာသွားရတယ်ပေါ့နော်ကိုကိုဘာသာကို internet ဆိုတာကလည်းအရန် limited access ပဲဆိုတော့အရာရာကဟိုပို့ပြီးတော့ခက်ခဲတဲ့အခြေအနေတွေပါ
ဟုတ်တယ်နော်
ခုကတော့အခုက online ကနေအဲ့လိုမျိုး support လုပ်ပေးမဲ့သူတွေလည်း resource တွေအများကြီးရှိလာတယ်ပေါ့နော်အဲ့ဒါတွေအသုံးချပြီးတော့တနေ့တနေ့ဟိုဟိုစိတ်ပြတ်အားရောအားငယ်အချိန်ရလဲလက်ခံလဲအဲ့အချိန်ရလဲရှိရမှာပေါ့နော်ပြီးတော့ရှင်ပြန်ထလာပြီးတော့ဒီနေ့ဒီတနေ့တာမှာငါဘာရအောင်လုပ်ရမလဲဆိုတော့ target လေးထားပြီးတော့တနေ့ချင်းစီဖြတ်သန်းလို့ရှင်ရင်ကိုဖြစ်စင်တဲ့နေရာကရောက်လာမှာပါအဲ့ဒါကညီမရှင်းကျင်တာပ
ါ That's really nice thank you ညီမနောက်ဆုံး question ကတော့ညီမအခု scholarship လည်းရသွားပြီအဲနောက်ထပ် PhD လည်းတက်နေပြီပြီးလည်းပြီးတော့မယ်ပေါ့နော်အဲ့တော့ညီမရဲ့ how has your life changed ညီမရဲ့ဘဝဘယ်လိုမျိုးပြောင်းလဲသွားပြီညီမရဲ့ future ကိုfutures အနာဂတ်ကိုဘယ်လိုမျိုးညီမမြင်လဲ?
နည်းနည်းတော့ပြောရခက်တယ်။အနာဂတ်ကိုဘယ်လိုမြင်လဲဆိုတော့ life ကိုဘယ်လိုပြောင်းလဲသွားလဲဆိုတာပြောပြမယ်ပေါ့နော
်။ဟုတ်ကဲ့။
ပြောင်းလဲသွားလဲဆိုတော့ညီမကရန်ကုန်ဒီလိုမျိုးပေါ့နော်နိုင်ငံခြားပညာတော်သင်မလာခင်ရန်ကုန်မှာတော့ဟိုအရာရာကဘေးကပတ်ပိုးပေးတဲ့သူတွေကအရင်များတယ်။အဲဆိုတော့အရင် dependent ဖြစ်တယ်တခုခုဆိုလို့ရှိရင်။စာလေးလောက်တာတခုပဲရှိတယ်။ကိုစားဖို့အတွက်ကိုပတ်တက်ကိုဟင်းတစ်ခွက်ပြအောင်မချနိုင်ဘူးပေါ့နော်ကိုဖြစ်ချင်တာတခုကိုတခြားဘေးရ support မပါဘဲနဲ့ကိုတယောက်တည်းဖြစ်အောင်မလုပ်နိုင်အဲ့ဒါကရန်ကုန်မှာပေါ့နော်ဟိုဟိုအင်ရတော့ပညာရေးကိုဦးစားပေးရဲ့အိမ်မို့လို့ဟိုစာလောက်တယ်ပေါ့နော်ပညာရေးမှာအထက်အထက်အောင်မြင်မှုရတယ်အဲ့လောက်ရှိပေမဲ့တခြားကိုပတ်တက်ကို independent life နဲ့နေခဲ့တူမဟုတ်အဲ့တော့အဲ့ဒီကနေပြီးအခုပညာတော်တက်လာလိုက်တဲ့ခါမှာကျတော့အဲ့ life ကကြောင်းသွားတယ်ပေါ့နော်ကိုပါတက်ကိုပို့ပြီးတော့ကိုအားကိုကိုတက်တဲ့သူတယောက်ဖြစ်လာတယ်။ကိုပါတက်ကိုအားကိုနိုင်တဲ့လူတယောက်လို့ခံစားရတယ်ပေါ့နော်။အဲ့ဒါကတော့နံပါတ်1အပြောင်းလဲဖြစ်ပေါ့နော်။ရှေ့ကိုဆိုတော့အဲ့တော့ဘာဖြစ်လာလဲဆိုတော့အဲ့ဒါကြောင့်မို့တော့တောင်းတန်းဆိုရင်တော့ဘာပဲလာလာတိတ်မစိုးရင်တော့တိတ်မကြောက်နိုင်တော့ဘူးပေါ့နော်။ Okay ရတယ်ဒီနေရာရောက်လို့ရှိရင်ဒီတက်နဲ့တော့မယ်။ဟိုနေရာရောက်လို့ရှိရင်ဟိုတက်နဲ့တော့မယ်ဆိုတော့ skill ကတော့ရလိုက်တယ်ပေါ့နော်။ပညာတော့တင်လာတဲ့အချိန်မှာ။ဟုတ်အဲ့ဒါကညီမပြောင်းလဲသွားတဲ့ဟာပေါ့နော်။အဲ့တော့အနာဂတ်မှာလည်းဟိုနောက်တစ်ခုကကြတော့ပညာတော်သင်လာလိုက်တယ်တက္ကသိုလ်ကောင်းကောင်းကနေပြီးတော့ဟိုဘယ်လိုပြောရမလဲတက္ကသိုလ်ကောင်းကောင်းအနေကျောင်းပြီးထားရဆိုလို့ရှိရင်အလုပ်ကိုင်းကတက္ကဘာလုံးမှရှာလို့ရတယ်ပေါ့နော်အဲ့ဒါကလည်း share လုပ်ချင်ပါတယ်လူငယ်တွေလို့ဟိုအလုပ်ကိုင်းအခွင့်အလမ်းတည်ရှာပါနေရမဟုတ်ပါဘူးကိုယ်သာရည်ချင်ရှိလို့ရှိရင်အချိန်မရွေးနေရာမရွေးကိုယ်နဲ့အဆင်ပြေသင့်လျော်အလုပ်ကိုင်းကရနိုင်ပါတယ်ပေါ့နော်အဲ့ဒါကိုလည်း share လုပ်ချင်ပါတယ်
Nyumae, thank you very much. Those are very, very useful. Future mo pyaw at. Sorry.
Please go pia ya ma paw no. Pi lo ma namat ne ka ya ai paw ma mu di pyaw. Pyan mi mi sin ji ka ma lo ma pyaw nai
pyaw. Un paw ma pyaw nai de. Da mo nyuma khuna pyaw twa de. Ko ye life ke ho blo pyaw ma le mindset ka independent chit de. Ko ko a ko nai ne soe tan bwa ne da ma ho bu no.ဘာလို့လဲဆိုတော့ဘယ်နေရာမှာနေနေကိုကိုအားကိုဖို့အတွက်ကအရင်အရေးကြီးတာ
။နည်းနည်းတော့အရေးထူသွားတယ်ပေါ့နော်။ဘာပဲလာလာ။ရပါတယ်ဆိုပြီးတော့ survival skill တက်လာတယ်ပေါ့န
ော်။အဲ့ဒါအရင်အရေးကြီးတယ်။ survival skill is the most important ပဲ။ဟုတ်တယ်။အဲ့ဒါညီမရေညီမကိုအချိန်ပေးပြီးတော့ဒီ interview လေးကိုလုပ်ပေးတဲ့အတွက်အရင်ကျေးဇူးတင်ပါတယ်။ thank you so much for joining us today.
It's my pleasure, Ma.
Thank you so much for sticking around until the end of the interview. Good job. အဲ့တော့အခုနှစ်ခုပြောချင်ပါတယ်ပထမတစ်ခုကတော့ဒီ recording လေးတွေက studio ထဲမှာလုပ်တာမဟုတ်ပါဘူးအဲ့ဒီအတွက်ကြောင့်မို့လို့တစ်ခါလေ့ကျလို့ရှင် background noise လေးတွေပါနိုင်တယ်နောက်ပြီးတော့ကျမတို့ဒီအားတဲ့အချိန်ကနေပြီးတော့ဖဲ့ပြီးတော့ပေးရတဲ့အတွက်ကြောင့်မို့လို့တစ်ခါလေဖုန်းနံအတန်လေးတွေထွက်ရင်ထွက်သွားမယ်အဲ့လိုပေါ့နော် background noise လေးတွေရှိလို့ဆိုလို့ရှင်တောက်မှတ်ပါတယ်စူးစမ်းပြီးတော့နားထောင်သွားပါလို့ပြောချင်ပါတယ်ရှင်နောက်တစ်ခုကတော့ဗာပြောချင်တာလဲဆိုတော့ဒီညမပြောထားတဲ့အထက်ကအရေးကြီးတဲ့အကြောင်းလေးတွေကို summarize လုပ်ပေးချင်ပါတယ်ရှင်ပထမတစ်ခုကတော့ related work experience ပါ related work experience ဆိုတာပတ်သက်တဲ့လုပ်ငန်းခွင်ဆိုင်ရာ experience ပါဒါကတော့လိုအပ်ပါတယ်ဒီဥစ္စာကိုမရှိလို့ရှင်ဘယ် scholarship ကိုရှောက်ရှောက်အခက်ခဲတွေ့မှာဖြစ်ပါတယ်နောက်ဒီဟာနဲ့ပတ်သက်တဲ့ဟာကတော့ဒီလိုမျိုး related work experience ရှိလာပြီဆိုလို့ရှင်ကိုလုပ်နေတဲ့အလုပ်က research idea တွေနားလည်မယ် related research research တွေပေါ့เนาะကိုကသိနေမယ်နောက်ပြီးတော့ဒီ field မှာဘာလေးတွေပြဿနာဖြစ်နိုင်တယ်ဘာလေးတွေလိုအပ်နေလဲဘယ်လိုမျိုး solution လေးတွေပေးနိုင်မလဲဆိုတော့စဉ်းစားနိုင်မှာဖြစ်ပါတယ်အဲ့ဒါတကြောင်မို့လို့ related work experience မရှိသေးဘူးကိုက scholarship ကိုနောက်နှစ်ကို apply လုပ်ဖို့လို့ aim လုပ်ပြီးနေပြီဆိုလို့ရှိရင်ကိုတက်ချင်တဲ့ field ရဲ့ final ပတ်သက်တဲ့အလုပ် experience volunteer position ဖြစ်ဖြစ်paid position ဖြစ်ဖြစ်ကိုရအောင်လို့ရှာထားပြီးတော့လှူထားဖို့လို့လိုအပ်ပါတယ်ရှင်။နောက်တစ်ခုကျတော့ညီမပြောတဲ့အတိုင်းပဲပင်ကိုအားသာချက်တွေကို maintain လုပ်ပါ evidence နဲ့ပြနိုင်အောင်လို့စူးစမ်းပါ။ဥပမာအင်္ဂလိပ်စကားတော်တယ်ဆိုလို့ရှင်လည်းပဲအင်္ဂလိပ်စကားကိုကိုတော်ချောင်းကိုပြနိုင်ဖို့အတွက်ကို IELTS exam ဖြစ်ဖြစ် TOEFL exam ဖြစ်ဖြစ် certificate လေးဖြည့်ထားပြီးတော့စုဆောင်းထားပါ။ဒါတွေအကုန်လုံးကအရေးကြီးပြီးတော့အသုံးဝင်လာမှဖြစ်ပါတယ်ရှင်။နောက်ညီမပြောတဲ့အထက်မှာစာနဲ့မပတ်သက်တာကတော့ပေါ့နော်ဟင်းချက်တင်ထားတဲ့အကြောင်းနောက်တစ်ခုကျတော့ကိုကိုကိုထိမ့်သိမ့်ဆောင်ရှောက်နိုင်ခြင်း responsibility for yourself ပေါ့နော်ဒါတွေအကုန်လုံးကိုသိချာစဉ်းစားပြီးတော့တင်ထားပါကိုမိသားစုနဲ့လည်းကိုဒီဖြတ်တန်းနေတဲ့အချိန်တွေမှာတဲ့အောင်လို့ချစ်ချစ်ခင်ခင်ပေါင်းတဲ့မှာဘာလို့လဲဆိုတော့စာစပြီးတင်ပြီဆိုလို့ရှိရင်နိုင်ငံသားမှာဖြစ်သွားတဲ့အကြောင်းမလို့ပြန်လာနိုင်မလားမပြန်လာနိုင်ဘူးလားဆိုတော့မသေးချာပါဘူးအဲဒါကြောင့်မလို့ကိုမိသားစုဝင်နေတဲ့ကိုရှိတဲ့အချိန်လေးမှာကောင်းအောင်လို့ချစ်ချစ်ခင်ခင်နေကြပါနောက်တစ်ခုကျတော့ညီမပြောတဲ့အတိုင်းပဲဒီခေတ်ကြီးမှာ self study material တွေအများကြီးရှိပါတယ် resources တွေလည်းအများကြီးရှိပါတယ် internet connection မကောင်းဘူးဆိုတာလည်းနားလည်ပါတယ်ဒါမလို့ကောင်းတဲ့အချိန်မှာလည်းကိုကအာသွန်ခွန်ဆိုင်ကိုနဲ့ပတ်သက်တဲ့အကျိုးရှိရာအကျိုးရှိကြောင်းစာပေကိုစုဆောင်းပြီး download လုပ်ထားပါဒါမှ internet မရှိနေတော့မှကိုကိုကိုဆက်ပြီးတော့တိုးတက်အောင်လို့တိုးတက်ရာတိုးတက်ကြောင်းပေါ့နော်ဆက်ပြီးတော့စူးစမ်းသွားနိုင်မှာဖြစ်ပါတယ်ရှင် So as usual guys thank you so much for joining me today next week we're going to hear an interview from a Fulbright scholar. ကိုက Fulbright scholar ရဲ့ season ဖြစ်နေပါပြီ. Fulbright scholar ရဲ့ season ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မနောက်ပတ်မှာ Fulbright scholar တယောက်နဲ့စကားပြောဖို့လို့ဖိတ်ခေါ်ထားပါတယ်။အဲ့တော့ Fulbright scholarship အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်ရှင် So thank you so much for joining once again and see you guys again next week Saturday.